ါကစ္စတန်ဝန်ကြီးချုပ်ယူဆပ်ရာဇာကီလာနီကတနင်္လာနေ့ကပါကစ္စတန်တရားရုံးချုပ်ကတရားဝင်မှာသူဟာအပြစ်မရှိကြောင်းပြောကြားခဲ့ပါတယ်။တရားရုံးတော်ကိုမထီမဲ့မြင်ပြုကြောင်းပါကစ္စတန်တရားရုံးကထောက်ပြခဲ့တာကိုသူကအခုလိုပြန်ပြီးခြေပခဲ့တာပါ။မစ္စတာကီလာနီအနေနဲ့အပြစ်ရှိကြောင်းထင်ရှားခဲ့ရင်တော့သူ့ကိုယာဒုကနေဖယ်ရှားပြီးထောင်ချခံရမှာဖြစ်ပါတယ်။မစ္စတာကီလာနီဟာ1990ခုနှစ်တွေကလေးကစပြီးသူ့ရဲ့အချင်းပြတ်ချစားမှုတွေနဲ့ပတ်သက်ပြီးတရားရုံးတော်မှာအမှုရင်ဆိုင်နေရတာဖြစ်ပါတယ်။ဒီမှုမှာပါကင်ဆန်သမ္မတအာဆစ်အယ်ဇာရာရီရခင်ဝန်ကြီးချုပ်ဟောင်းဘူတိုနဲ့ဒီမှုမှာပါဝင်ပတ်သက်နေသူတွေကို Swiss ဘဏ်မှာအနှံထားတဲ့ဒေါ်လာသန်းပေါင်းများစွာငွေကြေးခွာချမှုနဲ့တရားလိုတွေဘက်ကစွဲချက်တင်ထားတဲ့မှုဖြစ်ပါတယ်။ပါကင်ဆန်သမ္မတဇာရာရီရဲ့ဇနီးဖြစ်သူဘူတိုဟာ2009ခုနှစ်မှာလောက်ကျန်ခံခဲ့ရတာပါ။မစ္စတာဇာရာရီနဲ့တခြားဒီမှုမှာပါဝင်ပတ်သက်နေသူတွေကိုအစပိုင်း2009ခုနှစ်မှာလူငင်းချမ်းသာဝင်းနဲ့အမှုကိုရုပ်သိမ်းခဲ့ပေမဲ့2009ခုနှစ်မှာတော့တရားရုံးကအမှုကိုပြန်ပြီးစစ်ဆေးခဲ့တာပါ။မစ္စတာဇာရာရီဆိုရဟာတောင်ထမ်းဆောင်နေစဉ်အတွင်းတရားဝင်လောက်ကန်ခွင့်ရှိတဲ့အတွက်ဝန်ကြီးချုပ်ကီလာနီဟာသူ့အနေနဲ့ဒီအမှုမှာပူပေါင်းဖြည့်ချင်းဖို့ညှိဆိုခဲ့ပါတယ်။